တရင်းလင်္ကာနိုင်ငံမှာကုလသမဂ္ဂကဆောက်ရှောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတန်ဃာတော်တချို့နဲ့အမျိုးသားရေးအစိုးရတွေလက်မခံဖို့ကန့်ကွက်ဆန္ဒပြကြပါတယ်။မြန်မာနိုင်ငံကပြစ်ကတ်တွေကြောင့်ထွက်ပြေးလာသူတွေလို့ဆိုတဲ့ရိုဟင်ဂျာတွေကိုတရင်းလင်္ကာနိုင်ငံကာယူလမ်းမှာလေတစင်းနဲ့ဒီနေ့စက်မိုင်းမှာပဲမျောနေတာတွေ့ခဲ့ရတဲ့အတွက်ကယ်ဆယ်ပြီးကုလံပုံမျိုးအပြင်မှာထိမ့်သိမ်းဆောက်ရှောက်ထားတာပါ။ရိုဟင်ဂျာ31ယောက်ကိုတော့လူမောင်းခိုးသူတွေဖြစ်တန်ရရှိသူအိန္ဒိယနိုင်ငံသားနှုတ်နဲ့အတူဧပြီလထဲမှာဖမ်းဆီးထားတာလို့လည်းတရင်းလင်္ကာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရသူကိုကူကာပြီးရိုက်တာသတင်းကဖော်ပြထားပါတယ်။ကုလသမဂ္ဂကဖွင့်လှစ်ထားတဲ့ထင်းသေးစခန်းကိုမနေ့တုန်းကအတင်းဝင်ရောက်ခဲ့သူတွေကတန်ဃာတော်တပါးကတော့ဒီလူတွေကမြန်မာနိုင်ငံမှာဗုဒ္ဓဘာသာယဟန်တော်တွေကိုတတ်တဲ့ရိုဟင်ဂျာချမ်းပတ်သမားတွေလို့စွပ်စွဲပြောဆိုခဲ့တာကိုလည်းဗီဒီယိုမှတ်တမ်းတွေမှာတွေ့ခဲ့ကြရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ2012ခုနှစ်ကစခဲ့တဲ့ပြစ်ကတ်တွေဟာပြီးခဲ့တဲ့လတဲ့ ARS ဆွေးနွေးအုပ်စုကလွန်ကျွေးရေးကိစ္စကိုဝင်ရောက်တက်ခက်ခရာကတကြောပြန်ကြီးထွားလာခဲ့တာပါ။အစွန်ရောက်တွေရဲ့တက်ခိုက်မှုနောက်ပိုင်းလွန်ကျွေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်းအခုဆိုရင်48,000အထိရှိနေပြီလို့လည်းမနေ့တုန်းကပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကသတင်းထုတ်ပြန်ထားပါတယ်။မြန်မာဆိုရသတင်းထုတ်ပြန်ရေးကော်မတီကတော့ ARS အစွန်ရောက်အုပ်စုရဲ့တက်ခိုက်မှုတွေစတင်ခဲ့တဲ့2016အောက်တိုဘာလကစလို့ပြီးခဲ့တဲ့လအထိစစ်သွေးကြွတွေရဲ့လက်ချက်နဲ့တည်ဆုံသူရေအတွက်အနည်းဆုံး163ဦးရှိနေပြီး92ဦးပြောင်းဆောင်နေကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီထက်မှာဩဂုတ်လ25ရက်နေ့က ARS အစွန်ရောက်အုပ်စုကရခိုင်စကန်30ကိုစီးနင်းတက်ခတ်ခဲ့ပြီးတဲ့နောက်တည်ဆုံသူ84ယောက်နဲ့ပျောက်ဆုံးနေသူ54ယောက်ပါဝင်ကြောင်းလည်းပြောဆိုထားတာပါ။ဒီတွင်ပိုက်စောပိုင်းမှာပဲရှာဖွေတွေ့ရှိခဲ့တဲ့ဟိန္ဒူဘာသာဝင်45ယောက်အလောင်းတွေနဲ့25လောင်းကိုတော့ဘသူဘဲဝါဖြစ်ကြောင်းအတည်ပြုနိုင်ပြီလို့လည်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်။